ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ကြေညာခဲ့တဲ့မဲရလက်တွေအရအဓိကအတိုက်ခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိုးရဖွဲ့နိုင်မဲ့အထိမဲအပြတ်အသတ်နဲ့အနိုင်ရရှိသွားပါပြီ။အစိုးရတစ်ကိုဥဆောင်မဲ့ NLD အနေနဲ့မြန်မာနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့စစ်တပ်နဲ့ဆက်ဆံရမယ့်ကိစ္စအပါအဝင်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေဘာတွေများရှိနေပါသလဲ။ကောင်လင်ဦးကတင်ပြထားပါတယ်ရှင်။
ဒီနေ့မွန်လွယ်ပိုင်းအထိရွေးကောက်ပွဲရလဒ်တွေကိုကျင်းညာရမှာတော့ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်238နေရာအမျိုးသားလွှတ်တော်မှာနေရာ130နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေမှာ400နေရာအထိရရှိထားတဲ့အတွက်အစိုးရဖွဲ့နိုင်တယ်မှာဖြစ်ပါတယ်။ဒီနောက်ဆုံးရွေးကောက်ပွဲကော်မရှင်ကဒေါ်မြင့်ချီကတော့နောက်ထပ်ထုတ်ပြန်ကျင်းညာရမယ့်နေရာတချို့ကြံနေသေးပေမဲ့မဲရလဒ်80ရာနှုန်းကျော်အတည်ပြုပြီးဖြစ်တဲ့အကြောင်းနေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာ
ပါ။ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဒီတိုင်းဒေသကြီးလွှတ်တော်နဲ့တိုင်းရင်းသားလွှတ်တော်တွေမှာစုစုပေါင်းကျမတို့နောက်ထပ်ကြံဖို့180ဦးပဲကြံမာတော့တယ်။အခု 82.6 ရာခိုင်နှုန်းရစကတော့ကျင်ညာပြီးဖြစ်ပါတယ်။အားလုံးကျေးဇူးတင်ပါတယ
်။ရွေးကောက်ပွဲနောက်ဆုံးရလဒ်တွေအရ NLD ပါတီကမဲပြတ်တဲ့အနံ့ရခဲ့တဲ့အတွက်တိုင်းပြည်မှာလက်တွေ့အပြောင်းလဲတွေဖြစ်လာဖို့လဲလူလူကြားမှာမျှော်လင့်နေကြပါတယ်။
အရန်ကျင်းနေပြီးတော့အရန်ပျော်ပါတယ်အဲ့ဒါအရန်ကလည်းပြည်ပြီးဖြစ်တယ်အန်ဒီလိုမျော်လင့်နေတာလည်းကြာပါဘူးအန်ဒီဟိုကလေးကောင်းတယ်အကြောက်ရင်တင်းနေတာစိတ်ကပေါင်းနေလွတ်လွတ်လပ်လပ်လေးနေချင်တာကြာပါပြီစိုးရိမ်စိတ်ကလေးကိုပေါ့
ကျွန်တော်ကတမ်းပြီးအများကြီးနောက်ကျခဲ့တယ်အဲ့တော့ဒီအောင်မြင်မှုကတက်ဆင့်တကယ်ဟိုအဲ့လိုဒီအရှိတော်အရှမ်းမှာတကယ်ခြေတန်းရောက်လာတဲ့နိုင်ငံတကာနိုင်ငံကြာခင်ဖြစ်လာလိမ့်မယ်လို့ပြောပြီးစတော့ပါနော်ကျိုးလည်းကြိုးစားမှာပဲ
ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ကတော့ဒီမိုကရေစီကိုဥတည်တဲ့အပြောင်းအလဲတွေလုပ်ပေးမယ်လို့ဂရီပေးထားတဲ့အတိုင်းအကောင့်ထဲပုံနိုင်တော့မယ်အခွင့်အလမ်းတစ်ခုပါမြန်မာရေးချွင်းချင်သူ Richard Hussey ကတော့လွှတ်တော်တွင်းမှာအများစုဖြစ်လာမဲ့ NLD ပါတီအနေနဲ့လုပ်ပိုင်ခွင့်တွေလည်းအများပြားရလာတော့မှာဖြစ်တယ်လို့ AFP သတင်းဌာနနဲ့မင်းမြန်ကန်တို့ကပြောဆိုသွားပါတယ်
This really is an NLD dominated parliamentand they will be able to pass whatever laws they want. They won't need to form coalitions. They won't need to reach out across the aisle.
NLD လွှမ်းမိုးထားတဲ့လွှတ်တော်ဖြစ်လာမယ့်အတွက်လူကျင်တဲ့ဥပဒေတွေကိုလည်းအတည်ပြုနိုင်တော့မှာပါ။ညွန်ပေါင်းအစိုးရလည်းဖွဲ့စရာမလိုပါဘူး။ဒီလိုဥပဒေတွေချမှတ်ရမှာတစ်ဖက်နဲ့ဆက်ဆံစရာလိုမှာမဟုတ်ပေမဲ့အသွင်ကူးပြောင်းရေးရှေ့ဆက်နိုင်ဖို့အတွက်ကတော့အရေးကြီးပါတယ်။အသွင်ကူးပြောင်းရေးကာလမှာအားလုံးပါဝင်နေဖို့လိုပါတယ်။
NLD ပါတီခေါင်းဆောင်ဒေါ်ဆက်စုကြည်ကတော့သမ္မတဦးသိန်းစိန်တက်မတော်ကာဝေးဦးစီးချုပ်ဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံမှုကမ်းလှမ်းထားပြီးအားလုံးကလည်းအဆိုပြုချက်ကိုလက်ခံထားကြတာပါအဆိုရသစ်ကိုဦးဆောင်နိုင်တော့မဲ့ NLD ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဒေါ်ဆက်စုကြည်ဟာစစ်တပ်နဲ့ပြည်ပြည်လည်လည်ဆက်ဆံနိုင်မှုကအရေးကြီးလိမ့်မယ်လို့လည်းအကဲခတ်တွေကယူဆထားကြပါတယ်မြန်မာရေးချွင်းချင်းသူ Richard Hussey ကတော့စစ်တပ်အတွက်အခုနောက်ဆုံးရွေးကောက်ပွဲရလဒ်ဟာစိန်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့သုံးသပ်ပါတယ်
I think the challenge for the military will be how to transition from a situation where the constitution grants them special powers.
အရသာအစိုးရရဲ့ထိန်းချုပ်မှုအောက်ရောက်လာတဲ့အချိန်မှာအခြေခံဥပဒေကအထူးအခွင့်အာဏာအနှင်းထားတဲ့စစ်တပ်အနေနဲ့ဩဇာအရှိန်အဝါကောင်းကောင်းနဲ့လေးစားခံရတဲ့အခြေအနေမျိုးဆက်ထိန်းထားနိုင်အောင်ဘယ်လိုပုံစံပြောင်းလဲမလဲဆိုတာကစစ်တပ်အတွက်စိန်ခေါ်မှုလို့ကျွန်တော်ကတော့ယူဆပါတယ်
ကော်ဝေးဦးစီးချုပ်နဲ့သမနာတို့ကတော့ရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နိုင်မှာဖြစ်ပြီးငင်းချင်းနဲ့အာဏာလွှဲပြောင်းရေးဖြစ်အောင်လုပ်မယ်လို့လည်းကတိပြုထားကြတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်ဆေးရရဲ့လက်ထက်ကရေးဆွဲခဲ့တဲ့2008ခုနှစ်အခြေခံဥပဒေအရဒေါ်ဆက်စုကြည်ဟာအစိုးရကြီးကသမနာတို့အဖြစ်တာဝန်ယူခွင့်မရှိဘဲဖြစ်နေပါရဲ့။ဒါပေမဲ့လည်းဒေါ်ဆက်စုကြည်ကတော့သမနာတာဝန်မယူနိုင်ပေမဲ့သမနာအထက်ကနေတာဝန်ယူသွားမှာဖြစ်တယ်လို့လည်းပြောဆိုထားတာဖြစ်ပါရဲ့ခင်ဗျာ။